မင်္ဂလာပါရှင် VOA American အတန်ကနေတောက်ကြနေနေခင်မြန်မာဘာသာအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာနားဆင်ရမှာကတော့
တပ်ဖဆောင်ကအင်ဂျင်နဆောင်ကဤကောက်ဖြပြရခဲ့ရတယ်လို့ခြားရတာစိတ်မကောင်းပါဘူးကျွန်တော်တို့လိုချင်တဲ့
တိုင်းရင်သတင်းလွှာအစီအစဉ်မှာအပြည့်စုံတင်ဆက်မှာပါကျမရေးကဏ္ဍကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်
ဒီဒီမနေ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat an eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကရိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပတ်တစ်ခုလုံးရဲ့လုံးကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမြတ်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများသိပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအားလည်းမသိစိတ်လည်းမဆိုးဝင်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။ဒီနေ့တော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
သူသမီးက "तू အိမ်တောင်ပြုတော့မယ်"လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်တယ်လို့ပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်သလိုပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တွေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးနှုန်းသင်ခန်းစာကိုဒေါ်လာလတ်တန်းကတင်ပြခဲ့တာပါရှင်
တော်ရရှိမြတ်ခင်ဗျာအခုမြန်မာနိုင်ငံကဘာသာရေးပဋိပက္ခတွေအဓိကရုံးတွေရဲ့နောက်ွယ်မှာနိုင်ငံရေးရွယ်ချက်နဲ့ကျိုးကန်လှုပ်ရှားနေရသူတွေရှိတယ်လို့သောရရှိနေယူဆရပါလားတကယ်လို့ရှိခဲ့တဲ့ဆိုရင်ဒီလိုလူတွေကိုတိတိကျကျဖော်ထုတ်အရေးယူနိုင်ခြင်းရှိပါရလားတိတိကျကျဖော်ထုတ်အရေးယူနိုင်အောင်ဘယ်လိုဆောင်ရွက်ရမလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်စနေညတိုက်ရိုက်လှမ်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလိုရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392399994 fax number 2392399994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ကြံနေနေတဲ့ခင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့ကလေးအကျင့်ပါဝေဒနာအကြောင်းတင်ပြမှာပါမြန်မာနိုင်ငံကကလေးငယ်တချို့မှာလက်မဆုပ်တာလက်သေးကြိုက်တာပုံမှန်ထက်ပိုပြီးတော့အကျင့်ပါဝေဒနာအဆင့်ဖြစ်တာတွေရှိနေတယ်လို့ကျမရေးပညာရှင်တွေကထောက်ပြနေကြပါတယ်ဒီအကြောင်းဆေးသက်ကသူတက်ကလေးကျမ်းမှာပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ကဲပမခဒေါက်တာဆောဝင်းခင်ဗျာကျွန်တော်တို့ကလေးငယ်တွေမှာလက်မဆုပ်တာတို့လက်သေးကြိုက်တာတို့နောက်မျိုးလုံးကိုပိတ်တာခဏခဏလှုပ်တာတို့နောက်ညအိတ်တဲ့အချိန်မှာဒီသွားချိတ်တာတို့ပုတ်တိုက်တာတို့အစရှိတယ်မဆရာရဲ့အဲ့လိုမျိုးဒီဖြစ်နေတဲ့အနေအထားတွေကယောဂါဖြစ်တယ်လို့သတ်မှတ်လို့ရလားဆရာရဲ့
ဒါတွေကတော့အများအားဖြင့်တော့ယောဂါလို့သတ်မှတ်လို့မရပါဘူးဘာလို့ဆိုတော့ချုပ်ကလေးမှာပုံမှန်လက်မဆုပ်တာတို့လက်သေးကြိုက်တာတို့ညဘက်မှာသွားချိတ်တာတို့ဒီစီစုံမေးစုံမေးဖြစ်တာလို့ခါလေးရှိတတ်ပါဒါပေမဲ့အဲ့ဒီဖြစ်တဲ့ဒီအမှုကျင့်လေးတွေဟာတို့ရဲ့ကလေးတွေရဲ့ပေါ့နော်ဟိုနေ့စဉ်နေထိုင်မှုဘဝမှာထိခိုက်လာတယ်ဟိုတို့မဟုတ်စာသင်ကြားတဲ့အရွယ်ဆိုလို့ရှိရင်သင်ကြားမှုမှာထိခိုက်လာတယ်အဲ့ဒီခါမျိုးမှာတော့ကျွန်တော်တို့ကဒါတွေကိုယောဂလို့သတ်မှတ်ပါဒ ောင် habit disorders ပေါ့နော်ဆိုတော့ကျင့်ပါဝေဒနာများလို့သတ်မှတ်လို့ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအခုလိုအကျင့်ပါဝေဒနာကအဓိကဘာကြောင့်ဖြစ်ရလဲဆရာ
။ဒါမှအပြင်လည်းခုနကျွန်တော်ပြောသလိုပေါ့နော်လက်မဆုတ်တာလက်သေးခိုက်တာဖြစ်နိုင်မှာတိတ်ပြီးတော့တက်ခတ်တက်ခတ်ဖြစ်လာတဲ့ဖြစ်တာများတယ်။ပတ်ဝန်းကျင်နဲ့သူဆက်ဆက်လို့ခါမှာဒီဟာအများကြီးလုံနေတဲ့နောက်သူပြင်ခုနပြောသလိုတင်ကြတဲ့အချိန်မှာကြောင်းသွားတဲ့အချိန်မှာဒီအကျင့်ကဆက်ရှိနေတယ်။ဒါဆိုတော့အကျင့်ပါဝေဒနာလို့သတ်မှတ်လို့ရပါတယ်။အဲ့လိုခါမျိုးမှာတော့ဘာနဲ့ဆိုင်လဲဆိုတော့ဒီကလေးရဲ့စိတ်ပိုင်းဆိုင်ရာမလုံခြုံမှုပေါ့နော်။အဲ့တော့ပြပါတယ်။ဒါလူတွေကထင်တာကလေးဆိုရင်စိတ်မရှိဘူးလို့ယူဆတာပေါ့နော်။အမှန်တော့ကလေးမှလည်းစိတ်ရှိတယ်၊ခံစားမှုရှိတယ်၊တော့စိတ်ပြည့်စုံမှုရှိပါတယ်။အဲ့လိုအချက်လက်တွေကဒီမှာအမှုရင်းနဲ့ပြတတ်ပါလေခင်
ဗျ။ဟုတ်ကဲ့ဆရာ။တခြားရောဆရာကြီးအခုလိုမျိုးဒီအမှုရှင်းဆိုင်ရာပေါ့နော်။ဒီစိတ်ပိုင်းဆိုင်ရာပြဿနာတွေကိုပြတဲ့အနေအထားတွေရှိသေးလားဆရာ
။ရှိပါတယ်။အဓိကတော့တော်တော်များများမှတွေ့တာတော့ဒီအများရန်လက်မရုပ်ဆုံနေတဲ့လက်မရလို့မဟုတ်တပြင်းလက်ချောင်းဆက်တာလည်းရှိတယ်ပေါ့နော်။နောက်တစ်ချို့ဆိုလဲဒီ ticks လို့ခေါ်တော့ပေါ့နော်တနေရာထဲမှာထက်ခတ်ခတ်လှူရှားမှုအများဆုံးတွေ့တတ်တာတော့မျက်စိစုံမိတ်စုံမိတ်လှုပ်တယ်ပေါ့နော်အဲ့လိုမျိုးနောက်တစ်ချို့ကစကားထစ်တယ်နောက်ပြောကြပါဖြစ်လဲဆိုရင်တချို့ကိုယ်လက်အင်္ဂါတစ်ခုတနေရာထဲမှာအများကလှုပ်လို့ပုတ်တတ်နေတယ်ပေါ့နော်ဒါမျိုးတွေကတွေ့တတ်ပါတယ်အဲ့လိုတွေ့တဲ့အခါကျလို့ရှင်တော့ဒီခဏခဏခုနကျွန်တော်ပြောသလိုယောဂလို့တတ်တဲ့အချိန်ရောက်တယ်ဆိုရင်တော့လည်းဘာကြောင့်ဖြစ်တယ်လဲပေါ့နော်အောင်မှစိတ်ပြည်ပြီးမှုရှိသလားနော်ဒီခါကြီးကလည်းဒီလိုမူကျင့်နေအောင်မှမိဘတယောက်ကခီးသွားနေတယ်နော်နိုင်ငံသားသွားလှုပ်လှုပ်ရတယ်နော်တောင်မိဘတွေကလည်းနိုင်ငံသားမှရောက်တယ်ဒီဖြင့်အရင်မိဘနဲ့နေရာနဲ့ခွဲသွားတယ်ရုတ်တရက်ဒီမိဘစုတွေကတယောက်ထွက်သွားတာလို့ဆုံးသွားတာလို့နော်မကြောင်းတဲ့ကိုပြောင်းတာလို့နော်ပတ်ဝန်းကျင်တဲ့ကိုပြောင်းတာလို့ဒီလိုခါမျိုးတွေမှလည်းဒီလိုလက္ခဏာလေးတွေပေါ်တတ်ပါတယ်ခင
်ဗျဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုလို့ရှင်တော့ဒီယောဂါဖြစ်နေတတ်မှတ်တဲ့အဆင့်ကိုရောက်ဖို့အတွက်ကတော့ဒီဆရာဝန်နဲ့ပြဖို့လိုတာပါဆရာနော်အဲ့တော့ကုသနိုင်တဲ့အနေထားအောင်ဘယ်လိုရှိလဲဆရာ
ကျွန်တော်ပြောသလိုပါနော်ဟိုတာမန်တဲ့ပုံလွန်ခဲလာရင်သူတို့ရဲ့နေထိုင်နေစဉ်နေထိုင်မှုသူတို့ရဲ့သင်ကြားမှုကိုထိခိုက်လာရင်လာယောဂါလို့သတ်မှတ်တာပါခင်ဗျအဲ့ဒီခါကျလည်းကျွန်တော်တို့ကတော့ဒါတော့ဖြစ်တော့ဒီစိတ်နဲ့ပဲကုရပါတယ်သူကဘာလို့အနေသလဲပေါ့မိဘရဲ့မေတ္တာလိုအပ်နေတာလားအမကြောင်းတက်ကြောင်းလာပြီသူ့ဘောပဲပဝင်းရှင်မှာတင်းနေသူအဝင်ကိုကြမဖြစ်တာလားနော်ဆရာမတယောက်ကိုပဲကြောက်နေတာလားတို့ငွေတယောက်ကိုပဲကြောက်နေတာလားနော်ဒီလိုချက်လက်တွေကိုကျွန်တော်ကြည့်ရပါတယ်အဲ့ဒါလေးတွေကြည့်ပြီးတော့အဲ့ဒါလေးကိုတတ်နိုင်သလောက်ဖြစ်ရှင်းပေးရပဲပေါ့နော်အဲ့လိုဆိုလို့ရှင်တော့လည်းတက်တာတော့နောက်တစ်ခါတစ်ခါလေးကြလဲတာတွေကမိဘမျိုးလည်းလိုက်တယ်ပေါ့နော်တချို့မိဘမှအဲ့လိုဖြစ်ကလေးမှလည်းဖြစ်ဘာတချို့ကြတော့လေဒါက attention seeking ခေါ်တော့နော်သူကပဝင်းကြီးကသူ့ view site စီခြင်းတဲ့သဘောပေါ့နော်ဥမာကလေးကြီးကနောက်ကလေးတယောက်မွေးလာရင်လည်းတလို့ဖြစ်တတ်တယ်ဥမာရှင်တော့သူတယောက်တည်းဝယ် view site ခါတော့ပေရောမေရော view site တဲ့သဘောဝအဖြစ်ကလေးတယောက်နောက်တယောက်မွေးလာလို့ရှင်တော့လေငွေလေးကိုပုံ view site တာပေါ့နော်ပုံနူးနေတဲ့ခါကျတော့အဲ့ခါကျသူ့ဘောမှာဒါ view site တော့ဘူးဆိုတဲ့ဟာမျိုးပေါ့နော် jealousy ဝင်တတ်ပါတယ်အဲ့ခါကျလည်းဒီလိုလက္ခဏာလေးတွေပေါ်လာတာပါ
ဟုတ်ကဲ့ဆရာအဓိကဒီစိတ်ပိုင်းဆိုင်ရာ
ကျွန်တော်ကဖြည့်ရှင်းပေးရတာပါ
ဟုတ်ကဲ့ဆရာအဓိကတော့ဒီစိတ်ပိုင်းဆိုင်ရာမလုံးမကြုံဖြစ်တဲ့ပြဿနာတွေစိတ်ပြည်စုံဖြစ်တဲ့ပြဿနာကိုရှင်းပေးရတဲ့ဘောပေါ့ဆရာ
စိတ်ပိုင်းဆိုင်ရာမလုံးကြုံမှုတွေကိုပြပါတယ်
ဟုတ်ကဲ့ဆရာ
ဘာကြိတ်တာတော့ဘာလို့ဖြစ်လဲဆိုတော့နေ့လယ်မှာမကျင်တတ်တာတွေကိုကျုံညမှာပြတယ်ဆိုတဲ့သဘောမျိုးလည်းတချို့ကပြောပါတယ်ခ
င်ဗျဟုတ်ကဲ့ဆရာတခြားကုသနိုင်တဲ့အနေထားတွေရှိသလားဆရာကြီ
းစိတ်နဲ့တော့တိတ်ကုလာလို့မရပါဘူးခင်ဗျသွားကြိတ်တာများလို့ရှင်တော့သွားတွေရိုင်းရဲသွားတယ်ဆိုလဲသွားဆရာဝန်နဲ့ပြမော်နော်တခါလေးကလေးတွေမှာသူတို့ရဲ့လင်္ကာရုပ်ပဲအများဆုံးပုတ်တတ်နေတယ်ဒါတော့တက်ကြီးတော့လဲပျောက်သွားတာရပါတယ်အဲကျွန်တော်တို့ဘာတွေ့လဲဆိုလို့ရှင်ဒီလိုမူချင်းမျိုးလေးတွေကမျိုးမဆိုင်တဲ့ကလေးတွေမှာပိုတွေ့ရပါတော့ဆိုတော့ဒီကေယာမှာနေတယ်ဆိုလို့ရှင်အများနဲ့ဆိုတော့လဲဟိုတယောက်ချင်းလို့မိသားစုလို့တော့မျိုးမဆိုင်နိုင်ဘူးပေါ့နော်အဲလိုကလေးတွေမှာကလေးတွေပိုတွေ့တတ်တယ်ကျွတ်တော့စိတ်ယောဂါပေါ့နော်လောကတကယ်ယောစိတ်ပိုင်းဆိုင်ရာချွတ်ယွတ်မှုပေါ့နော်ကြီးကြီးမားမားရှိတဲ့ကလေးတွေမှာလည်းဒီလက္ခဏာတွေကပြတတ်ပါဒါပေမဲ့ဒါပြတာနဲ့ရှိပြီလို့တော့မဟုတ်ပါဘူးအများစုကတော့အဲ့လိုစိတ်ဖြစ်စီမှုတို့စိတ်အလုံးချုံမှုတို့ကိုပြတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဖြစ်တဲ့ဒီအကျင့်ပါဝေဒနာနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရော
ကာကွယ်နိုင်တဲ့အနေအထားကတော့ခုနကျွန်တော်ပြောသလိုပေါ့နော်ဆိုကလေးရဲ့စိတ်ဖြစ်စီမှုရှိနေတဲ့ထင်ရင်ဒါလေးကိုကြောင်းရှာပြီးတော့ပြပြပြရမယ်မိသားစုပြောချင်ချမ်းမြေ့တဲ့စီလုံးတဲ့မိသားစုလေးဖြစ်ဖို့ကောင်းတယ်ပေါ့ မဖြစ်တတ်တာတော့ဘာဖြစ်လို့ဆိုတော့ကိုကတော့ဒီခေတ်မှာတော့ဓာမှုတွေအများကြီးတွေ့တယ်ပေါ့နော်ဆိုတော့မိဘတနေရာသွားနေရတဲ့အလုပ်လုပ်နေရတဲ့ဓာမှုတွေတွေ့တယ်။နောက်ပြီးကြလို့ရှိရင်ကလေးတယောက်ကမွေးလာရင်အာယုံမဆိုင်မိပေါ့မိဘအနေနဲ့ပထမကလေးကိုချစ်ပေမဲ့နောက်ကလေးကိုယူဆိုင်မိတဲ့အခါကျတော့ပထမကလေးပေါ်မှာအချစ်ရောသွားတယ်လို့သူကခံစားတယ်။မှန်တော့သူ့ကိုလည်းဘာညီလေးညီမလေးကိုသူစောင့်ကြောက်တဲ့အချိန်မှာသူ့ဘာထက်ပါဝင်အောင်လုပ်ပြရတယ်။သူ့လည်းယူဆိုင်တယ်ဆိုတဲ့အကြောင်းကိုကြားပြရပါတယ်။နောက်တစ်ခုကပါလို့ဆိုလို့ရှိရင်မှဟိုမျိုးစီဆုံးမေးဆုံးမေးဖြစ်တာတော့ကျွန်တော်ခဏခဏပြရလို့ဆိုဥမာကလေးကကလေးဘဝအဆုံးရှုံးတယ်ပေါ့နော်သူကမနေ့ဆိုလဲ sorry ထားချောင်းပါကျူရှင်တဲ့အဲ့ဒီကျူရှင်ပြီးရင်နောက်ကျူရှင်တဲ့ခိုင်းနေလို့အင်္ဂါလို့ဆိုတော့သူခင်ဗျာကျော်ကျော်ရှင်နေရတဲ့ရှင်လုံးလာဆော့ကရမ်းမချင်းရှိဘူးအဲ့လိုကလေးတွေမှလည်းဒီလက္ခဏာတွေဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်။ကြာသပတေးနေ့ညအစီအစဉ်မှာလည်းအပတ်စဉ်ထုတ်လွှင့်နေပါဗျ။ဒီစီစဉ်ကိုအင်တာနက်မှာနားဆင်ဖတ်ရှုမယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရရှင်။အခုတော့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါ။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြည်တွင်းကနိုင်ငံရေးပါတီ12ပါတီကခေါင်းဆောင်တွေနဲ့ NCCT ခေါင်းဆောင်တွေ Time ထေဆိုင်အမျိုးသမီးအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်မွန်ပြည်နယ်လွတ်တော်အဆောက်အဦကိုစတင်ပြီးတည်ဆောက်နေပြီဆိုတာနဲ့လက်ရှိမြို့ရနိုင်ငံမှာအမျိုးသမီးများအပေါ်ပြည်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဘလို့အခြေအနေရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရပါပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါပြည်တွင်းကနိုင်ငံရေးပါတီ12ပါတီကခေါင်းဆောင်တွေနဲ့တနိုင်ငံလုံးအပြစ်ခံရက်စေးရေးဆိုင်ရာညီနိုင်ရေးအဖွဲ့ NCCT ခေါင်းဆောင်တွေထိုင်းခြေဆိုင်အမျိုးသမီးအဖွဲ့အစည်းကတာဝန်ရှိသူတွေကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံခဲ့ပါတယ်ဇူလိုင်လ9ရက်နေ့ကတွေ့ဆုံမှုမှာ NCCT အနေနဲ့လက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးကိစ္စအပြစ်ခံရက်စေးရေးကိစ္စဖက်ဒရယ်ပြည်ထောင်စုကိစ္စတွေဆွေးနွေးခဲ့ကြတယ်လို့အမျိုးသမီးတွေအနေနဲ့လည်းစစ်ပွဲတွေကြောင်လင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုအခြေအနေတွေလူခွင့်ရချိုးဖောက်နေမှုအခြေအနေတွေအစ်စ်ဘေးဒုက္ခတဲ့အခြေအနေတွေကိုဆွေးနွေးတင်ပြခဲ့ကြတယ်လို့ချင်းတိုးတက်ရေးပါတီဥက္ကဋ္ဌပူနိုထန်ကတ်ကပြောပါတယ်အခုလိုနိုင်ငံအပြောင်းလဲကာလမှာမြန်မာနိုင်ငံရေးမှာအတူတကပူပေါင်းလှုပ်ဆောင်ဖို့အခြေအနေကောင်းတစ်ရပ်ဖြစ်တယ်လို့စီးတုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဥက္ကဋ္ဌဦးခတ်ထင်းနန်ကပြောပါတယ်ပြည်တွင်းနိုင်ငံရေးပါတီ12ပါတီဘက်ကလည်းရွေးကောက်ပွဲကိစ္စအချိုးကျကိုစားပြုစနစ်လို့ခေါ်တဲ့ PR system အကြောင်းနဲ့ Federal ပြည်ထောင်စုအကြောင်းတွေကိုလေ့လာဖို့ထိုင်းနိုင်ငံရောက်ရှိခဲ့တာဖြစ်ပါတယ်
မွန်ပြည်နယ်မှာပြည်နယ်လွတ်တော်အဆောက်အဦကိုဇူလိုင်လပထမပတ်ကနေစတင်တည်ဆောက်နေပြီလို့မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌကပြောပါတယ်ပြည်နယ်လွတ်တော်အဆောက်အဦကို2014-2015ပါနာရေးနှစ်မှာကြက်သိန်းပေါင်း 4,500 နဲ့ဘုကုံးရက်ွက်တန်လုံဥယျာဉ်တောင်ပတ်နေရာမှာအကုန်ကြခံတည်ဆောက်တော့မှာဖြစ်ပြီးအဆောက်အဦတစ်ခုလုံးပြီးစီးတဲ့အထိကြက်သိန်းပေါင်း 1,000 ကျော်အကုန်ကြမှာဖြစ်တယ်လို့လွတ်တော်ဥက္ကဋ္ဌကပြောပါတယ်လက်ရှိပြည်နယ်လွတ်တော်အဆောက်အဦဟာပြည်နယ်အစိုးရရုံးဝင်းအတွင်းတည်ရှိနေပြီးပြည်သူလူထုလူလတ်စာသွာလာဖို့ခက်ခဲဖြစ်နေတဲ့အတွက်အဆောက်အဦဟာတည်တံဖြစ်တည်နေလို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်
ချင်းပြည်နယ်မတူပီမြို့နယ်ရေစွာမြို့နယ်ခွဲကချင်းမျိုးသမီးကိုမတိမ်ပြုကျင့်ဖို့ကြံစီပြီးရိုက်နှက်ခဲ့တဲ့အစိုးရစစ်သားကိုဥပဒေကြောင်းအရာထက်သင့်နဲ့ပြစ်ဒဏ်ချမှတ်ပေးဖို့ရေစွာအမျိုးသမီးအဖွဲ့ကတောင်းဆိုလိုက်ပါတယ်ပြစ်မှုကျူးလွန်တဲ့အစိုးရစစ်သားကိုအရေးယူမှုတကယ်မလုပ်ဘဲလွတ်ပေးလိုက်မှာကိုဒေသခံတွေကစိုးရိမ်နေကြပြီးထက်သင့်နဲ့ပြစ်ဒဏ်ကိုချမှတ်ပေးဖို့တောင်းဆိုတယ်လို့ဇူလိုင်လ9ရက်နေ့ကထုတ်ပြန်တဲ့ရေစွာအမျိုးသမီးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကရေစွာမြို့ကအသက်54နှစ်အရွယ်ဒေသခံချင်းအမျိုးသမီးကိုတောင်ရအသွားမှာခလာရ269ကတပ်သားတဦးကနေမတိမ်ပြုကျင့်ဖို့စူးစမ်းခဲ့ပြီးအမျိုးသမီးဟာပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်ကျူးလွန်သူတပ်သားမျိုးသူရကျော်ကိုခလာရ269တည်ရင်မှုကနေမတူပီမြို့ကိုပို့ဆောင်လိုက်ပြီးတရားစွဲဆိုမှုရှိမရှိဆိုတာကိုအခုထိမသိရသေးပါဘူး
ရခိုင်ပြည်နယ်မြင်းပြမြို့နယ်ကချောင်းရှိတန်တမန်ကိုနိုင်ငံတော်ကနေဆဲဖို့ပေးထားပေမဲ့ဆင်မြောင်းဦးစီးဌာနနဲ့စီးပွားရေးသမားတွေပေါင်းပြီးပစုမွေးထားတဲ့အတွက်လက်အေကနေရာကျော်စပါဆိုင်မရပဲဖြစ်နေတယ်လို့လည်းသမားတွေကပြောပါတယ်ပစုမွေးမြို့သူတွေကရေထွက်ပေါက်တွေကိုပိတ်ထားတဲ့အတွက်လယ်တွေရေပြစ်နေလို့စပါဆိုင်ပြိုးလို့မရဘူးလို့ဒေတာခံလေသမားတွေကပြောပါတယ်လယ်သမားတွေအနေနဲ့ကတော့မြို့နယ်ဆင်မြောင်းဦးစီးကိုရေတွေကိုလွတ်ပေးဖို့တောင်းဆိုတင်ပြခဲ့ပေမဲ့စာနဲ့ရေးပြီးတင်ပြခိုင်းတဲ့အတွက်အခက်တွေ့နေတယ်လို့ချောင်းရှိကြီးရွာကလည်းဓမ္မတူဦးကပြောပါတယ်ချောင်းရှိတတမန်စေကို 2013-2014 ပန္တာနှစ်မှာကြက်တိန်ပေါင်း 101 တတမ 46 တန်အကုန်ကြခံပြီးနိုင်ငံတော်ကနေတိဆောက်ထားတာဖြစ်ပါတယ်
ကချင်လူလည်ရေဖွဲ့ကင်းအိုဌာနချုပ်နေမြေဝိကြိုက်တောင်ဘိုလောင်းတင်တန်းကျောင်းမှာတာဝန်ထမ်းဆောင်နေတဲ့ရှမ်းနီမျိုးနွယ်စုရေးမယ်ဝင်းကြီးဆိုသူဟာကင်းအိုဌာနချုပ်ကခွင့်ယူပြီးနောက်အစိုးရတပ်ဘက်ကိုအလင်းဝင်သွားတဲ့ဆိုတဲ့သတင်းထွက်ပေါ်နေပါတယ်ရေးမယ်ဝင်းကြီးအနေနဲ့အခုလိုရုတ်တရက်အလင်းဝင်သွားတယ်ဆိုတာသူ့ရဲ့စန္ဒမဟုတ်ပဲတလောကြီးကျေးရွာကပြည်သူစစ်တပ်ရဲ့ဖိအားပေးမှုတွေကြောင့်ဖြစ်နိုင်တယ်လို့ကင်းအိုဌာနချုပ်ကသုံးသပ်ပါတယ်ကချင်ပြည်နယ်ကကင်းအိုအဖွဲ့ဝင်ရှမ်းနီမျိုးနွယ်စုတွေဟာပြီးခဲ့တဲ့2012ခုနှစ်တုန်းကတာလောကြီးကျေးရွာ KIA ရှမ်းနီပြည်သူစစ်တပ်ဖွဲ့ဝင်တွေအားလုံးအစိုးရတပ်အဖြစ်ပြောင်းလဲသွားတဲ့အဖြစ်ပြက်မျိုးလည်းရှိခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအမျိုးသမီးများပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးအဖွဲ့တွေအနေနဲ့ဇွန်လ28ရက်နေ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပပြုလုပ်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဘလို့အခြေအနေရှိနေပါသလဲ။ကျူးလွန်သူတွေအပေါ်မှာကောအစိုးရတာဝန်ရှိသူတွေအနေနဲ့အရေးယူမှုအပိုင်းတွေရှိနေပါသလားဆိုတာတွေကိုအမေကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင်
။2020ရွေးကောက်ပွဲပြီးမှတက်လာတဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာလည်းတိုင်းရင်းသားဒေသတွေနဲ့စစ်ဖြစ်ပေါ်ရာနေရာဒေသတွေမှာအမျိုးသမီးများပေါ်လိင်ပိုင်းဆိုင်ရာကြမ်းပဲမှုတွေဖြစ်ပွားနေစေလို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WFP ရဲ့အထွေထွေတွင်းမှုတော်တင်တင်ညူကအခုလိုပြောပါရစေ
။ကမရာဦးသိန်းစိန်လက်ထက်မှာအမျိုးသမီးတွေအနေနဲ့ကဒီလိင်ပိုင်းဆိုင်ရာကြမ်းဖက်မှုတွေဆက်လက်ပြီးကြုံတွေ့နေရသေးတယ်။ဒုနှစ်ကာလမှာပဲကျမတို့ကဒါပြန်ကောက်လိုက်တာက104မှုရှိတယ်ပေါ့နော်။တော်တော်များများကဒါအုပ်စုလိုက်မရင်းချစ်ခံရတဲ့အသက်ခံရတဲ့စစ်တပ်ရှိတဲ့နေရာအမျိုးသမီးတွေမရင်းချစ်ခံရတာပဲ
။အဓိကအားဖြင့်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေဟာအစိုးရနဲ့တိုက်ပွဲဖြစ်ပွားတဲ့နေရာတွေဖြစ်တဲ့ကချင်း၊ကရင်၊ရှမ်းဒေသတွေမှာနဲ့စစ်တပ်အခြေစိုက်တဲ့တခြားဒေသတွေမှာဖြစ်ပွားနေတယ်လို့သူကပြောပါတယ်။အခုလိုအမျိုးသမီးများပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်သူတွေပေါ်မှာအစိုးရတာဝန်ရှိသူတွေအနေနဲ့အရေးယူမှုအပိုင်းတွေမှာအားနည်းနေတယ်လို့သောတင်တင်ညူကပြောပါတယ်။
အဲ့လိုကြုံတွေ့ရတဲ့ဟာကလည်းအရေးယူမှုကနေပြီးတော့မှတင်းလွတ်တယ်ပေါ့နော်။ဖြစ်တိုင်းလည်းပဲဟိုတကယ်ရေးဖို့ကိုတိုင်ကြားပြီးလို့ရှိရင်စစ်တပ်ကတာဝန်ရှိတဲ့သူတွေကဟိုအတင်းချင်းချောက်တာပဲဖြစ်ဖြစ်ဒါမို့လို့ရှိရင်လည်းပြဿနာနဲ့တူပါသေးပြီးတော့မှအမှုပိတ်တယ်တဲ့လူပုဂံမျိုးတွေလည်းအများကြီးလုပ်နေပေါ့နော်။စစ်တပ်ကတူးချင်းတဲ့ကိစ္စဆိုတော့ရဲမကင်တော့ရဲတာလည်းမဟုတ်ဘူးပေါ့နော်
။အမျိုးသမီးတွေပေါ်အကြမ်းဖက်ခံရမှုတာစီကာကွေရေးဥပဒေမူကြမ်းကိုလည်းလူမှုဖွဲ့စည်းတွေနဲ့အစိုးရဖွဲ့တွေပါဝင်ပြီးရေးဆွဲနေတယ်လို့ကျမ်းမရေးရတန်းတူရေးကွန်ရက်ကမမေစပယ်ဖြူကပြောပါတယ်။အခုနှစ်ဇွန်လတုန်းကလည်းလန်ဒန်မြို့မှာပြုလုပ်ခဲ့တဲ့ပြည်ပခအခြေအနေအတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုအဆုံးသတ်ရေးကမ္ဘာထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံပေါင်း123နိုင်ငံကကိုယ်စားလှယ် 3,000 ကျော်တက်ရောက်ခဲ့ပါတယ်။လက်ရှိအစိုးရအနေနဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုတွေကိုအရေးယူပေးနိုင်မဲ့တိကျတဲ့ဥပဒေတွေဦးစားပေးဖြေရှင်းပေးရမဲ့ကိစ္စတွေအနေနဲ့အတိမတ်ပြုခြင်းမရှိဘူးလို့အမျိုးသမီးရေးရာလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ။
ဆက်ပြီးတော့ရှမ်းပြည်တောင်ပိုင်းကြီးတိမြို့နယ်အတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့အစိုးရတပ်တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံလူထုတော်တော်များများဟာစစ်ဘေးရှောင်နေကြရပါတယ်။ဒီစစ်ပြေးတွေကိုနိုင်ငံရေးပါတီတွေကလည်းအကူအညီပေးဆောင်နေရပြီးသူတို့ရဲ့ခြံလုပ်ငန်းကိုမလုပ်ကင်ဝင်တဲ့အခြေအနေမှာရှိနေပါတယ်။အခုလိုနှစ်ဖက်စစ်တပ်တွေအကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ငင်းကြေးလုပ်ငန်းစဉ်တွေအတွက်စိုးရိမ်နေရတဲ့အခြေအနေတွေကိုတော့စိုင်းမုန်းကနေစူးစီးတင်ဆက်ထားတဲ့သတင်းလောကကိုကြားကြရမှာပါရှင
်။ရှမ်းပြည်တောင်ပိုင်းကြေးတီမြို့နယ်ဘက်မှာဆိုရင်အစိုးရတပ်အင်အားဖြစ်တင်းလာတာကြောင့်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေကြတဲ့ဒေသခံတရာကျော်ဟာတောတောင်အတွင်းမှာပုန်းရှောင်နေကြရပါတယ်။လုံခြုံမှုမရှိတဲ့စစ်ပြေးဒုက္ခတွေကိုပြည်ခိုင်ဖြိုးပါတီအပါအဝင်ဂျေတီမြို့နယ်ဒေသခံဂျားဖြူပါတီ SNDP နဲ့ဂျားကောင်းပါတီခေါ် SNLD ပါတီတို့အတူတကွသွားရောက်အကူအညီပေးခဲ့တယ်လို့ပါဝင်ကူညီသူတဦးကရှမ်းပါတာနဲ့အခုလိုပြောပါတယ်
။အ န်မန်နဲ့ကတန်ကုန်းလို့ဆိုတော့
သူတို့တွေကိုတောတောင်တွေကနေတွားချော့ယူရတယ်လုံချုံစိတ်ချတဲ့နေရာတွေမှာအတူတကွစုနေဖို့ပေါ့အခု one word ဘုန်းကြီးเจ้าမှာစုနေတယ်သူတို့တွေအတွက်စံတွေစီတွေစားတွေပြင်စေဝါတွေနဲ့တခြားသုံးဝင်ပစ္စည်းတွေပေါ့
မြန်မာဆိုရတတ်မတော်ဟာမြောက်ပိုင်းရှမ်းပြည်တတ်မတော်ကိုထိုးစစ်ဆင်ညာမှာဒေတာခန့်တွေရဲ့ခြံအတွင်ကရုတ်ချင်းတူပြီးယာယီတပ်စခန်းချထားတဲ့အတွက်ခြံလုံငန်းကိုမလုတ်ကင်ဝင့်တဲ့အခြေအနေမှာရှိနေတယ်လို့လည်းဒေတာခန့်တွေကပြောပါတယ်ဒီကိစ္စအတွက်မြန်မာဆိုရတတ်မတော်မှာလုံးဝတာဝန်ရှိတယ်လို့ရှမ်းပြည်တတ်မတော်အထွေထွေတွင်းရေးမှူးပုံမှုကြီးခွန်ဆန်ကရှမ်းပါတာနဲ့အခုလိုပြောပါတယ်
အခုအင်အားဖြည့်လာလို့လူသူဒုက္ခရောက်တယ်ဒီကာလကစိုက်ပျိုးရေးကာလခြံတွေယာတွေပြိုးပင်တွေတမတော်စစ်ကြောင်းတွေကြောင့်ပျက်စီးသွားတယ်ဒါတွေကိုတမတော်ဘက်ကတာဝန်ယူပေးရမယ
်အခုလိုဖြစ်ပွားတာဟာနှစ်ပတ်တက်စခန်းအတီတကျထားရှိဖို့တဘောတူညီချက်မရသေးတာကြောင့်ဖြစ်တယ်လို့မြန်မာအစိုးရရဲ့ငင်းချမ်းရဲ့ဂျိုးတော်ဆောင်အဖွဲ့မြန်မာငင်းချမ်းရေးစင်တာ MPC ကပြောပါတယ်လက်ရှိအခြေအနေမှာလည်းမြန်မာအစိုးရဘက်ကရှိရင်ဆွဲတိုက်ရင်အားတထောင်ကျော်အပြင်အင်အားအသစ်တွေထပ်မံရောက်ရှိလာတဲ့အတွက်ရှမ်းပြည်တပ်မတော်ဘက်ကလည်းစီရေးပြင်ဆင်နေပါတယ်ဒီလိုစီရေးအပြိုင်ဖြစ်နေရင်တတိုင်းပြည်လုံးမျိုးမှန်တဲ့ငင်းချမ်းရဲ့အတွက်စိုးရိမ်မိတယ်လို့ရှမ်းပြည်တောင်ပိုင်းလဲချမ်းမြို့နယ်ပြည်နယ်လွတ်တော်ကိုဆလဲဆိုင်ကျော်စေရကပြောပါတယ်
တပ်ဖဆောင်ကအင်ဂျင်နဆောင်ကအိကလောက်ဖြပြရခဲ့ရတယ်လို့ခြားရတာစိတ်မကောင်းပါဘူးကျွန်တော်တို့လိုချင်တဲ့ငင်းချမ်းရေးဒီကောရနိုင်ပါမလားလို့
မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဟာနေပြည်တော်ဆိုရနဲ့ပြည်ထောင်စုအဆင့်လက်မှတ်ရေးထိုးထားတဲ့နှစ်ကျော်ကာလအတွင်းတိုက်ပွဲပေါင်းအကြိမ်တရာကျော်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲကြောင့်ဒေသခံလူထုနဲ့စစ်ပေးစစ်တံတွေခံနေရတဲ့အခြေအနေမှာရှိနေပါတယ
်။ဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင
်ပြည်တွင်းကနိုင်ငံရေးပါတီ12ပါတီကောင်းဆောင်တွေနဲ့တနင်္ဂနွေအပြစ်ခတ်ရစေးရေးဆိုင်ရာညီနိုင်ရေးအဖွဲ့ NCCT ကောင်းဆောင်တွေထိုင်းအခြေစိုက်အမျိုးသမီးအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့လက်ရှိလှုပ်ဆောင်နေတဲ့ငင်းချမ်းရေးကိစ္စအပြစ်ခတ်ရစေးရေးကိစ္စတွေကိုထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မွန်ပြည်နယ်လွတ်တော်အဆောက်အဦးကိုဇူလိုင်လပထမအပတ်မှာစတင်တည်ဆောက်နေပြီလို့မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌကပြောပါတယ
်တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့BNI ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်မှာရှင် VOE နနက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ2432/40ရူကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။EU ဥရောပသမ္မတကကမကထလုပ်ပြီးအီရန်နဲ့ P5+1 လို့ခေါ်တဲ့ဂျာမနီအပါအဝင်ကုလသမဂ္ဂအမြဲတမ်းအဖွဲ့ဝင်၅နိုင်ငံတို့ဟာအဆင့်မြင့်နျူကလ িয়ার စစ်ဆင်ညှိနှိုင်းဆွေးနွေးမှုတွေကိုဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာပြန်လည်စတင်လိုက်ကြပါတယ်။ဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံတွေအနေနဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်စိုးရိမ်နေတာတွေနဲ့ပတ်သက်ပြီးတော့ပြည်ပြည့်စုံတဲ့သဘောတူညီမှုတစ်ခုရနိုင်အောင်ကြိုးပမ်းနေကြတာပါ။ဆွေးနွေးညှိနှိုင်းမှုတွေကိုတော့ဇူလိုင်လ20ရက်နေ့အထိပြုလုပ်သွားမယ်လို့မျှော်လင့်ရပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့စစ်ဆင်ညှိနှိုင်းဆွေးနွေးမှုတွေဟာအီရန်ခေါင်းဆောင်တွေရဲ့ရွေးချယ်မှုဖြစ်တဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာမှာရေးသားခဲ့တာပါ။အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ဟာငြင်းချမ်းနဲ့ရီမှန်းချက်တသက်သာဖြစ်ပြီးလက်နက်ထုတ်လုပ်ဖို့မဟုတ်ဘူးဆိုတာကိုကဘာကယုံကြည်အောင်လို့အခိုင်အမာတတ်သိပြနိုင်ရမယ်။ဒီလိုမှမဟုတ်ရင်တော့အီရန်ပြည်သူတွေရဲ့ဘဝတွေတိုးတက်စေမယ်။စီဝါရေးနဲ့တနမန်ရေးရဝိုင်းပယ်ခံနေရတာတွေအဆုံးသတ်စေမဲ့တမိုင်းဝင်အခွင့်အလမ်းတရက်ကိုလက်လွတ်နိုင်တယ်လို့လည်းပြောဆိုခဲ့တာပါဆွေးနွေးနေတဲ့ကာလအတွင်းတန့်စင်တဲ့အဆင့်မြင့်ယူရေနီယံတွေကိုဖယ်ရှားတာယူရေနီယံတန့်စင်စက်ရုံတွေနဲ့ဓာတ်ပေါင်းဖို့တွေအဆင့်မြင့်အောင်လှုပ်ဆောင်နေတဲ့အစီအစဉ်တွေကိုရှော့ချလာတာမကြမကြဝင်ရောက်စစ်ဆေးတာတွေခွင့်ပြုလာတာစတာတွေအပါအဝင်အပြုသဘောတုံ့ပြန်ချက်တွေကိုတွေးခဲ့ရတယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်အပြန်အလှန်အနေနဲ့P5+1 နိုင်ငံတွေနဲ့ EU ကလည်းအီရန်ပေါ်ဗန္ဒားရေးရပိတ်ဆို့ထားတာတွေကိုအကန့်အသတ်နဲ့ဖြေလျှော့ပေးမယ့်အကြောင်းသဘောတူခဲ့ပါတယ်။ဒါပေမဲ့လည်းအဓိကကျတဲ့ဒဏ်ခတ်အရေးယူမှုတွေကတော့ဆက်ရှိနေမှာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုစ조사မှာမဟုတ်တလို့ငြိမ်းချမ်းတဲ့ယူရချက်သာရှိတယ်ဆိုတာကိုအာမခံနိုင်မယ်။ဝန်ကြီးကယ်ရီရဲ့အတုံးနှုံးတိုင်းဆိုရင်တော့ကြိုးချောင်းစီလျော်ပြီးတော့စစ်ဆေးအကဲဖြတ်နိုင်မယ်။အလွယ်တကူအကောင့်ထဲပေါ်နိုင်တဲ့အစီအစဉ်တွေကိုအီရန်ဘက်ကလက်ခံဖို့ရွေးချယ်ရမယ့်အချိန်တန်ပြီလို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။အပြန်အလှန်အနေနဲ့အီရန်အပေါ်နျူကလ িয়ার အစီအစဉ်နဲ့ဆက်ဆက်ပြီးအရေးယူတန်ခတ်မှုတွေကိုတဖြည်းဖြည်းချင်းရှော့ချပေးမှာဖြစ်ပါတယ်။
ဒီအချိန်မှာအီရန်အနေနဲ့ဘာကိုရွေးချယ်ရမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဝန်ကြီးကယ်ရီကဆိုပါတယ်။အီရန်ရဲ့စစ်ဆင်ညှိနှိုင်းသူတွေကဆန္ဒရှိတယ်လို့ပြောဆိုချက်တွေနဲ့ပြည့်ပြည့်စုံတဲ့သဘောတူညီချက်လက်တွေ့အောင်မြင်မှုရရှိရေးမှာကွာဟချက်တွေရှိနေတော့ပဲလို့လည်းမှတ်ချက်ပေးခဲ့ပါတယ်။ကွာဟချက်တွေဟာလည်း EU နဲ့ P5+1 နိုင်ငံတွေကအလွန်ကြုံတောင်းဆိုနေတာတွေကြောင့်မဟုတ်ပါဘူး။တကယ်တော့အီရန်နိုင်ငံဘက်ကမေးခွန်းထုတ်တာတွေစိုးရိမ်မကင်းတာတွေကိုအသေးချာနားထောင်ပြီးအရက်ဖတ်သုံးနျူကလ িয়ার လုပ်ငန်းတွေအတွက်သတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့အစီအစဉ်တရက်ကိုပုံစံထုတ်နိုင်အောင်လဲအနီးကပ်လက်တွဲဆောင်ရွက်နေတဲ့အကြောင်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းကြမ်းရှိနေစဲကာလာအတွင်းပြည့်ပြည့်စုံတဲ့အဖြစ်တစ်ခုရဖို့နဲ့ဒဏ်ခတ်မှုတွေလျှော့ချပေးဖို့အတွက်ကတော့အီရန်အနေနဲ့နိုင်ငံတကာရဲ့သဘာဝကျရဲ့စိုးရိမ်ပူပန်မှုတွေကိုအီရန်ဘက်ကဖြေရှင်းမှုနဲ့နျူကလ িয়ার လုပ်ငန်းတွေဟာအီရန်ခေါင်းဆောင်တွေပြောတဲ့အတိုင်းတကယ်လုံနိုင်ပါတယ်ဆိုတာမျိုးတက်တည်ပြရမှာပါ။ကဘာကြီးအတွက်ပုံမဘေးကင်းလုံခြုံစေဖို့မရှိမဖြစ်လိုအပ်ချက်တွေဖြစ်နေဗတ်အားလုံးကလူသိရှင်ကြားထုတ်ဖော်ပြောဆိုနေကြတဲ့သဘောတူညီချက်မျိုးကိုငြိမ်ငြိမ်ချမ်းချမ်းနဲ့ရအောင်ဆောင်ရွက်နိုင်မဲ့အခွင့်အလမ်းမျိုးဟာခဏခဏတော့မရနိုင်ဘူးလို့လည်းဝန်ကြီးကယ်ရီကပြောဆိုသွားခဲ့ပါတယ်။အခုအခါဒီလိုအခွင့်အလမ်းမျိုးရထားပြီးရွေးချယ်ကြဖို့သာလိုအပ်နေတာမို့အမြော်အမြင်ရှိရှိနဲ့ရွေးချယ်ကြပါစို့လို့လေဝင်းကြီးကယ်ရီကတိုက်တွန်းပြောဆိုသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုသရရှင်တွေဝေဖန်ကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။တယ်လီဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ fax နံပါတ်က2323822552ပါရှင်။အခုတော့သတင်းချင်းချုပ်ကိုဦးစံမိုးဝေကပြောပြပါအောင်ရှင
်။ Israel နဲ့ Palestine တို့ကြားဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်နိုင်ရေးအတွက် American ပြည်အောင်စုအနေနဲ့ကြားဝင်ဆောင်ရွက်ဖို့ပြင်ဆင်နေတယ်လို့သမ္မတဘရက်အိုဘားမားကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကိုပြောကြားလိုက်ပါတယ်။အမေရိကန်သမ္မတကကြာသပတေးနေ့မှာအစ္စရေးဝန်ကြီးချုပ်နဲ့တယ်လီဖုန်းဆက်သွယ်စကားပြောကြားစဉ်အခုလိုပြောလိုက်တာဖြစ်တယ်လို့သိရပါတယ်။ဇူလိုင်လသားမှာတက်တန်းကုန်ဆုံးသွားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလူလာတဲ့ခွဲထွက်သမားတွေနဲ့ယူကရိန်းဆိုးရွားကြားအပြစ်ခတ်ရက်စဲရေးပြန်လည်လှုပ်ဆောင်ဖို့ဂျာမနီပြင်သစ်နဲ့ရုရှားနိုင်ငံကခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဂျာမနီဝန်ကြီးချုပ်အင်ဂလာမာကယ်ပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့ရုရှားသမ္မတဗလဒမီယာပူတင်တို့သုံးဦးကြားမနေ့ကတယ်လီဖုန်းနဲ့သုံးဝန်ဆိုင်စကားပြောဆွေးနွေးပြီးတဲ့နောက်အဲ့ဒီလိုတောင်းဆိုလိုက်တာဖြစ်တယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံမှာတွေးထွက်တန်ယိုဖြစ်စေတဲ့ပြည်တွင်းစစ်ဖြစ်ပေါ်ခဲ့တာ၄နှစ်ရှိလာတဲ့အချိန်မှာပဲဝါရင်တန်တမန်တဦးဖြစ်တဲ့စတက်ဖန်ဒီမစ်တူရာကိုစီးရီးယားနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်ကုလသမဂ္ဂအတွေ့အမှုချုပ်မစ္စတာဘန်ကီမွန်းကခန့်အပ်လိုက်ပါရယ်စီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးအတွက်နှစ်နှစ်ကြာကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မေလတုန်းကယာရုကနေအနားယူသွားတဲ့လက်ရာဗရာဟီမီရဲ့နေရာမှာဒီမစ္စတူရာကိုအစားထိုးတာဝန်ထမ်းဆောင်စေတာဖြစ်ပါရယ်ကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရလက်ထက်ကတပ်ဖြတ်ခံခဲ့ရလိုက်သူတွေအတွက်အမှတ်ရအောက်မိဝယ်ရုပ်ထုတစ်ခုကိုခမာနီတွေလက်ထက်ကညှိမှန်းနှိပ်စက်ခဲ့တဲ့အကျဉ်းစခန်းနေရာတစ်ခုမှာတိစောက်သွားဖို့အတွက်ကမ္ဘောဒီးယားယဉ်ကျေးမှုဝန်ကြီးဌာနနဲ့ကုလသမဂ္ဂကြိုးတောက်နောက်ခံပေးတဲ့ခမာနီခုံရုံးကကြာသပတေးနေ့ကသဘောတူလိုက်ကြပါတယ
်တရင်အချင်းချုပ်ကိုဥဆက်မိုးဝေကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Zineb Abdul Rahman ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်သရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.